ပြည်တော်စုညဉ့်ဉေးညီလာခံ21ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကိုဇွန်လ30ရက်နေ့မှာကျင်းပဖို့အစိုးရကရာထားပြီးတိုင်းသာလက်နက်ကိုင်အဖွဲ့ EU ဘက်ကဒီရက်ကိုအကြမ်းမြင့်အဖြစ်သဘောတူလိုက်ပြီးဖြစ်ပါတယ်။ညီလာခံကျင်းပမယ့်ရက်ကိုတော့တိုင်းသာ EU ဘက်ကမကြာခင်ကျင်းပမယ့်အစည်းအဝေးပေါ်မှာမူတည်နေပါတယ်။21ရာစုပင်လုံးတတိယအကြိမ်အစည်းအဝေးကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်လို့ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA အရတနည်းကိုနှစ်ချိန်ကျင်းပဖို့တတ်မှတ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံဟာအခုဆိုရင်မကျင်းပနိုင်တာတနည်းကြာမြင့်ခဲ့ပြီဖြစ်ပါတယ်ပြီးခဲ့တဲ့မေလကုန်မှာနောက်ဆုံးကျင်းပဖို့တတ်မှတ်ခဲ့ပေမဲ့အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင် EAO အဖွဲ့တွေမေလကုန်ပိုင်းကအလွတ်သဘောတွဲဆုံပြီးတဲ့နောက်မှာဇွန်လအတွင်းမှာကျင်းပဖို့ထပ်မံရွှေ့ဆိုင်းခဲ့ကြပါတယ်လောလောဆယ်မှာတော့ဇွန်လ30ရက်နေ့မှာကျင်းပဖို့အတွက်အစိုးရဘက်ကတတ်မှတ်ရထားခဲ့တယ်လို့တိုင်းရင်းသားလက်နက်ကိုင်ဖွဲ့ရဘက်ကလည်းအကြံပြင်းအဖြစ်ဒီရက်ကိုလက်ခံထားကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကပြောပါတယ
်။ကျွန်တော်ကတော့ငွေရင်းဒါက21ရာစုပြည်လုံးတရားစီစောက်နေလို့ကျွန်တော်ကရတာရတဲ့ရက်ပေါ့နော်။အဲ့ဒါအတော့သူကကြံပြီးရတယ်ကြံသွားပြီးတော့ဘက်မှာသူတို့ CS ပြီးတော့မှအေးမှာကြံစင်းနေပြီးတော့ကျွန်တော်ရက်ပြန်ပြောမယ်ကြံနေတယ်ဆိုတော့ပြောတယ်ပေါ့နော်။ကျောင်းကျောင်းတော့အကြံဉာဏ်ရပြထားတော့အဲဒီကနေကျင်းပဖို့တည်းလိုအပ်တဲ့သမန်းကောင်ဒီ UGC ဒါလေးကျင်းပရမယ်ဆိုတဲ့အားပေါ်မှာကျွန်တော်ကမျက်စောတော့တော့သဘောတူတယ်အဲ့ပေါ်မှာတော့အခုကျင်းပမယ်ရက်သမန်းကောင်ဒီတော့ခေါ်မယ် UGC အတင်းဟုတ် UGC တော့ခေါ်မယ်ဆိုတဲ့ပုံမှာကျွန်တော်အတူတူပို့ပြန်နေတယ်ဒါနဲ့ကျွန်တော်မျက်စောတော့တော့သဘောတူတာတော့ကျွန်တော်ကတော့ကျင်းပဖို့သဘောတူတာ
ညီလာခံမတိုင်ခင်မှာလုပ်ငန်းကော်မတီအစည်းအဝေးတွေနဲ့ UPDJC ခေါ်ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးစတာတွေကျင်းပရမှာဖြစ်ပြီးဒီအစည်းအဝေးတွေကျင်းပဖို့အတွက်အနည်းဆုံး15ရက်လောက်အချိန်ယူရမှာလည်းဖြစ်ပါတယ်။ဇွန်လ30ရက်နေ့မှာစတင်ကျင်းပနိုင်မယ့်အလားအလာနဲ့ပတ်သက်ပြီး KNU ခေါ် KNU အမျိုးသားအစည်းအရုံးရဲ့ဒုဥက္ကဋ္ဌဘရိုဆော့ကွယ်ထူဝင်းကအခုလိုပြောပါတယ
်။ကျွန်တော်တို့အလို့တဘောတွေ့တဲ့အချိန်မှာတော့အဲ့လိုတော့ဆိုပြထားတာပေါ့နော်။အဲ့နဲ့ဒီသမ္မမှုကနေတစ်စလုံးကမရှိသေးဘူးလို့ကျွန်တော်တို့အဲ့လိုနားလည်တယ်။တိုင်းတော်လည်းကအဖွဲ့အစည်းတွေကသူတို့ကတော့ဒီရက်နော်အစိုးရရဲ့စုပြည့်ချက်ပေါ်လေစိုးရကိုယ်ကစုပြည့်ချက်ကိုကုလမဲ့ပြည်ရဲ့ဒီစီးပွားမှာဆုံးဖြတ်လိုက်တယ်။ဒီပြည်ရဲ့ဒီစီးပွားမှာတိုင်ခင်ကဒီတစ်ဖွဲ့ချင်းရဲ့သဘောထားတွေကိုသဘောထားတွေလည်းသူတို့ရယူတော့မှာပေါ့နော်။အဲ့နဲ့ရက်ကဖြစ်နိုင်မဖြစ်နိုင်ဘူးဆိုတာကကျွန်တော်တို့နှစ်သက်စလုံးပေါ်မှာလည်းမူတည်တယ်။
ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးတတိယအစည်းအဝေးကျင်းပဖို့ကြံ့ကြာနေတာဟာအဓိကအားဖြင့်ပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြတ်ထန်းခွင့်အရေးကိစ္စလုံခြုံရေးကဏ္ဍအရတက်တွေပြန်လည်ပေါင်းစည်းရေးကိစ္စစတာတွေအပြီးအပြတ်မညီနိုင်နိုင်သေးတာကြောင့်လို့လဲသုံးသပ်တာတွေရှိနေပါတယ်လောလောဆယ်လာမယ့်21ရာစုပင်လုံးတတိယအစည်းအဝေးမှာဆွေးနွေးပွဲရှိတဲ့အချက်တွေကိုဘရိုဆော့ကွယ်ထူဝင်းကအခုလိုဆက်ပြောပါတယ
်အခုကျွန်တော်တို့ခွင့်မထွက်ရနဲ့ဟိုဘက်ပြန်တန်းကူစတဲ့အကြီးကြီးကိုကျွန်တော်ဒီတော့ခေါင်းမှာဆွေးနွေးဆွေးနွေးတယ်ဒီညလကပြီးမှနောက်မှဆက်ဆွေးနွေးအခုလောလောဆယ်ကတော့ကျန်တဲ့ဒီလူမျိုးကန္တာစီဝေးကန္တာနော်မြေရနဲ့တဘောပေါ့ကြီးကိစ္စကိုကျွန်တော်ကိုကျွန်တော်တို့ဒါမျိုးငြိမ်းချမ်းရေးလာကနေဆက်ကြဘူးကျွန်တော်ဒုတိယအစည်းအဝေးမှာဆုံးဖြတ်ချက်ချလို့မရဘူးတဲ့ကိစ္စရနေရဲ့နောက်ပြီးတော့ကျွန်တော်တို့ပြန်လည်ပြီးတော့ဆွေးနွေးမယ်ဆိုတဲ့ကိစ္စရဲ့ဆွေးနွေးမယ်ဆိုတော့တိတ်တော့ပြန်လာမှရှိဘူ
းလက်ရှိရသားဆိုးရလက်ထက်မှာ2016ခုနှစ်ဩဂုတ်လမှာ21ရာစုပင်လုံပထမအကြိမ်2019ခုနှစ်မေလမှာဒုတိယအကြိမ်ကျင်းပခဲ့ပြီးဖြစ်ပါတယ်NCA ကိုတိုင်းသာလက်နက်ကိုင်အဖွဲ့၁၀ဘောကလက်မှတ်ရေးထိုးထားပြီးလက်မှတ်မရေးထိုးသေးတဲ့ကျုပ်မြန်မာနယ်စပ်အခြေစိုက်တိုင်းသာလက်နက်ကိုင်အဖွဲ့တွေကတော့21ရာစုပင်လုံတတိယအစည်းအဝေးကိုဖိတ်ကြားရင်တယောက်မှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ VOA သတင်းတော့ကိုမိုးစောရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာပါ။